โอเคดอกเตอร์ดอกเคตนามิเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာဒီမျက်စိကွယ်နှုန်းများနေတယ်ပေါ့နော်နိုင်ငံတကာနဲ့ရှင်းလိုက်တော့အများဆုံးတော့ပါနေတယ်အထူးသဖြင့်ဂျီလက်ဒေတာတွေမှာဖြစ်နေတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့မျက်စိဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့ပညာပေးမှုအနေထားတစုံတရာအားနေတယ်လို့တော်တော်များကလက်ခံထားကြတာပေါ့နော်အခုလိုဖြစ်နေတဲ့အနေထားမှာဒီမျက်စိကွယ်နှုန်းတက်တာတော့အောင်မျက်စိယောဂါတွေအရင်မဖြစ်အောင်ဆောင်းရန်ရှောင်းရန်မျိုးပေါ့အရေးကြီးဆုံးပြဿနာတွေဆိုလို့ရှိရင်မြန်မာနိုင်ငံမှာဘလို့ရှိလဲဆင်မ
ကျွန်မနေ့စဉ်practice အရာဒုနာရီတော်တော်များများဟာဒီ Steven ပါတဲ့ lesson series ကိုတွဲမှားပြီးအသုံးပြုနေတာကြောင့်မလို့မျက်စိအမြင်အာရုံတွေချုပ်ရင်းမှုဖြစ်ပေါ်နေရတယ်တွေ့ရပါတယ်။နောက်ကလေးငယ်တော်တော်များများဟာမျက်မှောက်တက်ရတဲ့အနေအထားမျိုးတွေမှာရှိပါတယ်။ဒါပေမဲ့လူကြီးတွေကမျက်မှောက်တက်ဖို့အတွက်ကိုဟိုမျက်မှောက်တက်လို့ရှိရင်နောက်တစ်သက်လုံးမျက်မှောက်တက်ရမယ်။မျက်မှောက်ဆွဲသွားမယ်ဆိုတဲ့အယူအဆတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ဆက်ကြီးမှမျက်မှောက်ဆန်းတဲ့ခါမှာအမြင်အာရုံချို့ရင်းနေတာလည်းတွေ့ရှိရပါတယ်။နောက်ခြိကတံရရရလာပါတယ်။ရလာတဲ့အထဲမှာကလေးငယ်တွေအတွက်အရေးကြီးဆုံးတစ်ချက်ကတော့ထုံးနဲ့ပတ်သက်တဲ့ထုံးထုံလေးတွေကိုနှစ်ပြီးစော်ရင်းရတယ်မျက်စိရဲ့ဝင်သွားတဲ့ဟာဒီအဓိကသုံးခုကိုနှစ်ကျင် practice မှာတွေ့နေရပါတယ်။
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီပထမဆုံးဖြစ်တဲ့ cortisone လိုမျိုးပေါ့နော်ဒီ steroid ဆေးတွေတုံးတာနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့ပြဿနာလေးကိုစပြီးတော့ရှင်းပြပေးပါလား
။အဓိကတော့ဒီ cortisone ရဲ့ sense တွေကိုပြောင်းဝင်ညွှန်ကြားချက်ရှိရဲနဲ့အလွယ်တကူဝယ်လို့ရနေပါတယ်ပြီးတော့အလွယ်တကူလည်းသုံးဆွဲနေကြပါတယ်အဲဒီခါမှာမျက်စိပြောင်းဝင်တဲ့အလန်းဝေးနေတဲ့ကျေးလက်မျိုးပြည်သူတွေကမျက်စိကိုနားလို့ပဲဖြစ်ဖြစ်မျက်စိကိုရတားတက်လို့ပဲဖြစ်ဖြစ်မျက်စိရဲ့ကိုအမိုက်အမုံဝင်တာပဲဖြစ်ဖြစ်တကိုင်းရိုက်ညှိလို့ပဲဖြစ်ဖြစ်နောက်စပားရွက်နဲ့ရိုက်ညှိလို့ပဲဖြစ်ဖြစ်ညီလာပြီးဆိုလို့ရှိရင်ဒီလက်ခံမှုကမျက်စိသေးကိုပဲထည့်တတ်ကြပါတယ်အဲ့ဒီနေရာမှာအလွယ်တကူဝယ်လို့ရတဲ့ဒင်းလုံးနဲ့အလွန်တက်တာရဲလူနာရီအခေါ်ဘဲနှုတ်ကြီးလို့ခေါ်တဲ့မျက်စင်းသေးလေးတွေကိုထည့်တတ်ကြပါတယ်ဒီဘဲနှုတ်ကြီးဆိုတဲ့မျက်စင်းသေးတွေမှာစီးရိုက်နဲ့ပိုးသက်သေးတွေရောထားတဲ့သေးတွေပါပါတယ်အဲ့တော့မျက်ကြည့်ပါမှာဘာအကြောင်းကြောင့်လဲဖြစ်ဖြစ်ထိခိုက်ပွန်းတဲ့ခံရရထားလို့ရှိရင်မတန့်ရှင်းတဲ့ပြည်စည်းနယ်ခန့်ညှိထားပြီဆိုလို့ရှိရင်ဒီစီးရိုက်မျက်စင်းသေးတွေကြောင့်မဟုတ်လို့အနာပိုမိုရင်းလာပြီးတဲ့ခါမှာကိုယ်တိုင်ခက်ခဲတဲ့အခြေအနေမျိုးတွေကိုရောက်ရှိလာတာကိုသိကျင်နေအများတွေ့နေရပါတယ်။တချို့ဆိုလို့ရှိရင်ဇလုံးတစ်ခုလုံးကိုပြည်ပြေတယ်ပြီးတော့ကြိုက်ခဲတဲ့အခြေအနေမှာမှအိမ်လို့မရ၊စောင်းလို့မရဖြစ်လာတဲ့အခြေအနေကြမှာမျက်စိဆရာဝန်ကြီးရောက်လာတဲ့ဟာတွေလည်းသိကျင်တွေ့နေရပါတ
ယ်။ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီထိခိုက်တန်ရရတာမျိုးဆိုရင်တော့ steroid ကိုမသုံးသင့်ဘူး
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့အဲ့တော့နောက်ထပ်မသုံးသင့်တာရှိသေးလား
။မျက်စိစနာနာကျဘာကြောင့်မျက်စိညာရမှန်းမသိရနဲ့လေမျက်စိရဲ့ဟိုဒီစီးပွားရဲ့မျက်စိတွေမထည့်တင်ပါဘူးဥပမာမျက်စိရဲ့မှာရေယုံရောဂါကိုဖြစ်နေတဲ့လူနာတွေကကိုယ့်ကိုယ်ရေယုံပိုးကြောင့်မျက်စိသာနေတယ်လို့သူတို့မသိနိုင်ပါဘူးအဲ့ဒီခါမျိုးမှာဆက်ဆက်ချင်းဒီရေယုံပိုးကိုတတ်တဲ့ပိုးတက်ဆေးလိုမျိုးမတုံးဆွဲပဲနဲ့မျက်စိရဲ့ကိုစီးပွားပါတဲ့မျက်စိတွေထည့်မိတဲ့အခါမှာလေပိုးကြီးအရန်ပွားလာပြီးတဲ့အခါမှာထိချုံရခက်ခဲတဲ့အခြေအနေမျိုးဖြစ်ပြီးတဲ့အခါမှာမျက်စိကမျက်ကြည့်သွားမှအတရားကြီးဖြစ်တဲ့အနာရီဖြစ်ပြီးတဲ့အခါမှာမျက်စိကအမြင်အာရုံမဆုံးရှုံးတဲ့နဲ့ဆုံးရှုံးရတဲ့အခြေအနေတွေကိုလည်းတွေ့နေရပါတယ်
။ဟုတ်ကဲ့ဆရာမဒီခုနထိခိုက်တာအပြင်နောက်ဒီရေယုံကြောင့်ဖြစ်တာပေါ့နော်။ဒါပေမဲ့တာမန်လူတွေအနေနဲ့တော့ဒီအခြေအနေကိုမသိနိုင်တာဖြစ်တဲ့အတွက်ဆရာမရေသူတို့အတွက်ကိုဆရာမဘယ်လိုအကြံပေးချင်လဲ။ဒီယောဂါမှာသိအောင်လို့လေအများဆုံးဒီနိစ္စရာမျက်စိဆရာဝန်တွေကိုပြသင့်လားဘယ်လိုလက္ခဏာမျိုးတွေသူတို့သတိထားသင့်လဲ
။ဒီရေယုံယောဂါမှာဆိုရင်တော့တချို့တွေမှာတော့ရခန်းအဆက်နားလေးမှာပဲဖြစ်ဖြစ်အဆက်နားလေးမှာပဲဖြစ်ဖြစ်ဒီရေယုံပိုးလေးတွေအနာလေးတွေဖြစ်တာမျိုးလည်းရှိပါတယ်။ဒါဆိုရင်တော့တိတာတာပေါ့လေရေယုံပိုးမတိမှဖြစ်တဲ့ဆို။ဒါပေမဲ့တချို့တွေမှာဆိုလို့ရှိရင်တော့ခဏကိုယ်မှာတနေရာတနေရာမှာရေယုံဖြစ်တာပုံပြီးဒါပေမဲ့လည်းဒီစီးပွားမျက်စင်းသေးကိုအမှတ်တမဲ့နဲ့နှိမ့်ရှည်လာများထည့်မိတဲ့အခါမှာလေယောဂပိုးကပွားလာတာရဲ့ပိုပြန်ပြီးတော့ဖြစ်လာတာမျိုးမှာမျက်စိမှာလာပြီးတော့လည်းဖြစ်တတ်ပါတယ်။တစ်ခါတလေမှာဆိုလို့ရှိရင်ရေတိမ်မှာသုံးရတဲ့မျက်စင်းသေးတချို့ရှိပါတယ်။ဘာလို့နှိမ့်ရှည်လာများထည့်လို့ရှိရင်လည်းလုံးထဲမှာဒီရေယုံပိုးကြောင့်ဖြစ်တဲ့ healthy keratitis လေးဖြစ်လာတတ်ပါတယ်။အဲ့တော့လူနာရီအနေနဲ့မျက်စိနာရဲဆိုတိုင်းဒီ steroid ကိုမထည့်ဘဲနဲ့ဆရာဝန်နဲ့ကြောက်ကြပြီးတော့မှစမ်းသပ်ပြီးတော့မှပဲမျက်စင်းသေးကိုသုံးတင်ပါတယ
်။ဟုတ်ကဲ့ဆရာမဒီနေရာမှာနောက်တစ်ခုကတော့ဒီအခုလိုထည့်လိုက်ပြီးလို့ရှိရင်ယောဂါဖြစ်လာနိုင်တဲ့ဆိုးကျိုးအနေထားတွေကဘယ်လောက်အကြာမှာဖြစ်လာလဲရှိလဲ
။ကျောင်းနဲ့တယောက်ဖြစ်တဲ့အချိန်ကာလကျတော့မတူပါဘူး။ဒီ steroid မျက်စင်းသေးတွေကိုထည့်လို့ယောဂပိုးပွားလာတဲ့ဥစ္စာလည်းခန္ဓာကိုယ်ရဲ့ငကိုခန္ဓာရည်ရှိမှုဆိုတာပုံကြည့်ပါတယ်။ယောဂပိုးကြောင့်ဖြစ်တဲ့အနာဖြစ်တဲ့ယောဂမှာပေါ့ဒီစီးပွားရေးဆင်းသေးတဲ့အကြာကြီးထက်လို့ရေတိမ်ဖြစ်သွားတဲ့ intraocular pressure တက်တဲ့လူနာရီမှာဆိုလို့ရှိရင်တော့ မျက်စင်းစင်းဟာထည့်ပြီး၆ပတ်လောက်ကြောပြီးဆိုလို့ရှိရင်တိတိတတာရေတင်တက်လာပါတယ်။လေးမှ၆ရက်တပတ်လောက်ထည့်ုံနေတော့ရေတင်မတက်ပါဘူး။အဲ့တော့ရေတင်တက်လာပြီးဆိုလို့ရှိရင်ကျွန်တော်တို့ကလူနာမျက်စင်းစင်းကိုရက်လိုက်ပြီးဆိုရင်တော့ရေတင်ကိုပြန်ကျသွားတတ်ပါ။ဒါပေမဲ့ထည့်တဲ့အချိန်ကာလရဲ့စင်းရဲ့ potency ရဲ့ဒါလူနာတနည်းကိုအချိန်ကြီးဘယ်လောက်ထည့်တယ်လဲ။ဒီစင်းရဲ့ strength ပေါ်မှာဘူတည်ပြီးတော့လေတယောက်နဲ့တယောက်စိုးကြွားကွာခြားပါတယ်။ဥပမာအဖြစ်ဒီစီးရမျက်စင်းစေးထဲလို့ဖြစ်တဲ့ရေချင်းဆက်တဲ့လူနာမှာအချိန်ကာလတစ်နှစ်ထားမလို့ရှင်တစ်နှစ်အောက်အတွင်းမှာထည့်တယ်ဆိုလို့ရှင်အဲ့မျက်စင်းစေးကိုရက်လိုက်တဲ့အချိန်မှာတစ်ပတ်လောက်အကြာမှာအကောင့်တိုင်းပြန်ဖြစ်သွားနိုင်ပါတယ်။ဒါပေမဲ့လေဒီမျက်စင်းစေးကိုတစ်သက်ခွဲပေါ့ session လောက်တော့ထည့်ပြီးရလူနာမှာတော့ဒီရေချင်းရောဂါဖြစ်ဖို့အခွင့်အရေးကအရင်များလာပြီးတဲ့အခါမှာရေတင်ရလဲသိဟိုရလိုက်ပြင်မယ်လဲပြန်ချလို့မရနိုင်အောင်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အကောင်းဆုံးကတော့မျက်စိဆရာဝန်တွေနဲ့ပြပြီးမှပဲဒီ steroid တွေကိုသုံးတာအကောင်းတော့ဆရာမနော်အဲ့ဒီခါကျတော့
ဟုတ်ကဲ့ပါ
ကျွန်တော်မမေးမိတဲ့တခြားရေကြီးတဲ့ချက်ကောရှိရောမလား
ဒီ steroid မျက်စင်းဆေးကြောင့်မလို့ဒီရေတင်ရောဂါရဲ့အနာရီပိုပြီးများလာတာရဲ့ဒါမကပဲနဲ့မျိုးလုံးမှာအဓိကဖြစ်တဲ့ဒေးထွက်ဆိုးကျိုးပိုစတီးရဆက်ကဆူလာကက်တရက်လို့ခေါ်တဲ့အတွင်းဒိန်အမျိုးအစားကအဓိကဖြစ်ပါတယ်။နောက်ဆက်ထားထည့်လို့ရှိရင်မျက်ခွန်လေးကျလာတာရယ်မျက်ခွန်ရဲ့အရည်ပြားတွေကအထရိုဖီပေါ့ဖြစ်လာတာမျိုးတွေ။နောက်မျက်စိရဲ့အဖြူရောင်ပေါ့စကလရယ်ကိုတင်းကြီးပါလာတာမျိုးတွေဖြစ်တတ်ပါတယ်။ဒါကြောင့်မျက်စိနော်ရီဆိုတိုင်းဆရာမညွှန်ကြားချက်မရှိရတဲ့ကြီးကမျက်စင်းသေးတွေကိုအလွယ်တကူမတုံးတင်ပါဘူးလို့အကြံပေးရပါသေးတယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။